Welcome to the Voice of America in Burmese.
ပြန်ပေါင်းကြွေးရညတညဖြစ်ပါသည်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်းကနေ2022ခုနှစ်ဇွန်လ17ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ30နဲ့51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်ကတော့ဝင်းမင်းပါကိုသားညူနဲ့ဒီနေ့ထဲတဲ့အောင်သတင်းတွေကိုပြောပြပေးပါပါဒီနေ့အထူးအခြားဆုံးသတင်းတွေထဲမှာတော့တရုတ်ရန်လိုမှုကနေအာရှမဟာမိတ်တွေကိုကာကွယ်ပေးမယ်လို့အမေရိကန်ကာကွယ်ဝန်ကြီးကပြောလိုက်ပါတယ်စစ်ကောင်စီလုံးမဲ့ရွက်ောက်ပွဲလွတ်လပ်မျှတမှုမရှိနိုင်ဘူးလို့လည်းအမေရိကန်နိုင်ငံခြားရေးအတိုင်ပင်ခံကပြောလိုက်ပါတယ်ဒါအပြင်မြန်မာတိုက်ခိုက်တွေပေါ်ဖေဒန်စီမာကိုပြန်စင်းသားဖို့စစ်ကောင်စီခေါင်းဆောင်ကိုကမ္ဘောဒီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုပြပြပေးပါပါကိုရနေ
ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ်အစီအစဉ်တွေမှာတော့ချမ်းပြည်နယ်ကကြောင်ပြီးသွေးတွင်းနေရွဲ့ဘေးထွက်စိုးကျိုးတွေနဲ့ပတ်သက်ပြီ
းမူးရွာတော့မှဆစောပိမူးရွာရင်ရောပါလေမူးကြီးရအမဲတွေဒီသွေးအနံ့ရောပါလာဘူးဆိုးတယ်အမေပူတဲ့ချိန်မှာအဲ့တော့အနံ့များ
ချမ်းပြည်နယ်တင်လောင်းမြို့ကဒေသခံတဦးပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုအပတ်စဉ်ထုတ်လွှင့်နေကြတို့အစည်းအဝေးမှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်နောက်ပိုင်းမှာတော့ဥတမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တကမ္ဘာအစည်းအဝေးနဲ့တပတ်အတွင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းအစည်းအဝေးတွေကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညိုလို့ကတလဲတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ဝင်ကြီးအနေနဲ့တရုတ်ကာကွယ်ဝင်ကြီးနဲ့တွေ့ပြီးမှတရုတ်ရဲ့ရန်လိုမှုတွေကနေအာရှနိုင်ငံတွေကိုကာကွယ်ပေးမယ်လို့ကတိပေးလိုက်ပါတယ်။ထိုင်ဝမ်ပါဝင်အာရှနိုင်ငံတွေပေါ်တရုတ်ရဲ့ပုံမှုရန်လိုလာနေတာကိုစန့်ကျင်ကာကွယ်ပေးအစီအစဉ်တွေကိုကာကွယ်ဝင်ကြီးလွိုက်အော့စတန်ကစင်ကာပူနိုင်ငံကရှန်ဂရီလာဆွေးနွေးပွဲမှာဒီနေ့ချပြလိုက်တာပါ။ရုရှားကြီးကျော်စစ်ပီးအာရှဘက်မှလည်းတရုတ်ကအလားတူလှုပ်လာမှာကိုနိုင်ငံတကာစိုးရိမ်မှုတွေရှိလာပြီးအာရှဒေသအတွင်းတရုတ်နဲ့တင်းမာမှုတွေကိုစစ်ပွဲပဋိပက္ခအစဉ်ရောက်မလာရေးဝိုင်းကြိုက်တွေဖြစ်ရှင်းပေးနေကြချိန်မှာဝင်ကြီးအော့စတင်ကအခုလိုပြောလိုက်တာပါဝင်ကြီးအော့စတင်ကအင်ဒိုပစိဖိတ်ဒေသလုံခြုံရေးကအမေရိကန်စီးရေးမျက်နှာစာဦးစားပေးဖြစ်တဲ့ဒီဒေသဟာအမေရိကန်မဟာဗျူဟာတစ်ခုလုံးရဲ့အသက်သွေးကြောလဲဖြစ်တယ်လို့ဒီအာရှလုံခြုံရေးထိပ်သီးပွဲတက်လာတဲ့42နိုင်ငံကဝင်ကြီးတွေနဲ့အရာရှိတွေကိုပြောလိုက်တာပါတရုတ်ရဲ့ရန်လိုမှုကိုစွန့်ရင်ကြတဲ့အာရှနိုင်ငံတွေအားလုံးတညီတညွတ်ထဲရင်ဆိုင်ဖို့အစီအစဉ်အသေးစိတ်ကိုလည်းရှင်းပြခဲ့ရမှာမဟာမိတ်ဖွဲ့မှုနဲ့စီးရေးပူးပေါင်းဆောင်ရွက်မှုအပြင်ရုရှားကိုစီးပွားရေးအားပေါင်းပြီးတန်ခတ်တာမျိုးပါဝန်ကြီးအော်စတင်ကပြောခဲ့ပါတယ်။ဒါပေမဲ့အခုလိုပြောနေတာကထိတ်ထိတ်တွေ့ဖို့ဒါမှမဟုတ်ပဋိပက္ခဖြစ်လာဖို့စီးရေးတိုက်ပွဲဖော်ဖို့မဟုတ်ဘူး။အာရှရဲ့နေတူတော်မဟာမိတ်ဆန့်ကျင်ဘက်အုပ်စုကြီးတွေဖော်ဆောင်ဖို့လည်းမဟုတ်ဘူးလို့သူကဆက်ထောက်ပြခဲ့ပါတယ်ခင်ဗျ။
ဒီမှာစစ်ကောင်စီကနောက်နှစ်ထဲမှာကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲတွေမှာလွတ်လပ်မျှတမှုရှိနိုင်မှာမဟုတ်ဘူးဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ခံဒါရက်ရှိုးလီကပြောလိုက်ပါတယ်။ဒီရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိဖို့မဟုတ်ဘဲနဲ့ဒါဟာဒေသတွင်းနဲ့နိုင်ငံတကာကိုလှည့်စားဖို့အတွက်ကြိုးပမ်းမှုတရက်ပဲဖြစ်လိမ့်မယ်လို့နိုင်ငံရဲ့အတိုင်ပင်ခံဒါရက်ရှိုးလီကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ရှန်ဂရီလာဒေသတွင်းလူမျိုးအစည်းအဝေးတစ်ခုမှာပြောဆိုသွားတာပါ။အဲ့ဆွေးနွေးပွဲမှာပဲတယောက်ဆွေးနွေးသူတူဖြစ်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးခုဆိုတဲ့နိုလင်းဟေဇာကလည်းဒီရွေးကောက်ပွဲကနေပြီးတော့မှန်ကန်လျှော်ညီရဲ့အရက်ဖက်အုပ်ချုပ်ရေးတရားမဖြစ်နိုင်ဘူးလို့ဒီမြန်မာလူထုကနေပြီးတော့ယုံကြည်ထားမှုမရှိဘူးဆိုရင်တော့ဒါဟာနောက်ထပ်အကြမ်းဖက်မှုတွေအတွက်အစပြုချက်ဖြစ်လာနိုင်တယ်ဆိုပြီးတော့သတိပေးပါရစေ။ဒါမှမဟုတ်ဒီပွဲကိုတယောက်ဆွေးနွေးတဲ့ထိုင်းနိုင်ငံရဲ့ဌာနကုစလေပွန်ပီမွန်ကန်ချနာလက်ကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်ချက်တွေကိုသူနားလည်ပြီးမဲ့အရေးယူမှုတွေပြစ်တင်ဝေဖန်မှုတွေလုပ်နေတော့ကထိရောက်မှာမဟုတ်ဘူးလို့ဆိုပါရစေ။မလေးရှားနိုင်ငံရဲ့ဝန်ကြီးဆက်ဖူဒွန်အဗ်ဒူလာကတော့ပြီးခဲ့တဲ့2021ဧပြီလကချမှတ်ခဲ့တဲ့မြန်မာရေးအာဆီယံသဘောတူညီချက်၅ချက်ကိုပို့ပြီးတော့အသေးစိတ်ပို့နဲ့အချိန်တက်မှတ်မှုထားဖို့အကြံပြုပါရတယ်။လက်ရှိမြန်မာနိုင်ငံတွင်ပြည်ပခါမှာဆရာနာသိမ့်မှုကိုစန့်ကျင်တဲ့အဖွဲ့အစည်းတွေကိုလက်နက်ထောက်ပံ့မှုဆိုတာကတော့အမေရိကန်နေနဲ့လက်ရှိမှာစဉ်းစားချက်မရှိဘူးလို့လည်းအမေရိကန်နိုင်ငံရဲ့အတိုင်ပင်ခံရှိုးလေးကပြောပါရတယ်။မြန်မာစစ်အာဏာသိမ်းမှုဆန္ဒပြပွဲတွေကိုစစ်တပ်ကကြမ်းဖက်နှိမ်နင်းပြီးတဲ့နောက်မြန်မာနိုင်ငံကအတော်များများမှာလက်နက်ဆွဲကင်ခုခံမှုတွေပေါ်ခဲ့တာပါ။စစ်ကောင်စီကတော့ပြီးခဲ့တဲ့2020ခုနှစ်ရွေးကောက်ပွဲမှာမတမာမှုတွေရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းယူပြီးတော့နောက်တစ်ကြိမ်ရွေးကောက်ပွဲပြန်လုပ်ပေးမယ်လို့ကတိပေးထားပါတယ်။ဒါပေမဲ့လည်းအဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်အားလုံးနှီးပါးကိုဖမ်းဆီးထားပြီးတော့ပုံမှန်အမျိုးမျိုးနဲ့ထောက်နှံတွေချမှတ်နေကြပါ။ လက်ရှိမြန်မာအကြပ်တင်းနဲ့ပတ်သက်ပြီးတော့ဘလို့ရှစ်ဆက်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့စင်ကာပူနိုင်ငံမှာလုပ်နေတဲ့ဒေသတွင်းလူမျိုးရေးအစည်းအဝေးကြီးအထွတ်မှာခုလိုမျိုးဂျွန်လ17ရက်နေ့မွန်လွဲပိုင်းမှာဆွေးနွေးကြတာဖြစ်ပါတယ်။ဒီအစည်းအဝေးကိုတော့မြန်မာစစ်ကောင်စီဘက်ကတယောက်ခွင့်မရခဲ့ပါဘူး
။မြန်မာစစ်ကောင်စီခေါင်းဆောင်အနေနဲ့အတိုက်ခံတွေကိုစေတံစီရင်ဖို့ပြင်ဆင်နေတာပြန်စဉ်းစားဖို့အာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။68မျိုးဆက်ကောင်ဆောင်ကိုချင်မီနဲ့ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်လွှတ်တော်မဟောင်းကိုဖြိုးစီရတော်တို့ပါဝင်၄ဦးကိုစစ်ကောင်စီအနေနဲ့နောက်ဆုံးစစ်သေးတဲ့အတည်ပြုပြီးထောင်ကနေဆက်လက်ဖို့သာကြံတော်လို့ပြောပြီးမှအခုလိုတောင်းဆိုလိုက်တာပါစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အခုလိုဆုံးဖြတ်ထားပြီးဖြစ်တာပေါ့အာဆီယံအဖွဲ့ဝင်နိုင်ငံတွေချင်းအာဆီယံရဲ့မိတ်ဖက်နိုင်ငံတွေကလည်းအလွန်မင်းစိုးရိမ်နေရပါတယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကမနေ့ကပို့လိုက်တဲ့စာထဲမှာရှင်းပြထားပါတယ်ဒါအပြင်ဒီသေးတဲ့အစီအစဉ်ကိုလက်တွေ့လုပ်လိုက်မယ်ဆိုရင်တော့နိုင်ငံတကာမှာကြဲကြဲပြန့်ပြန့်ဆန့်ကျင်တုံ့ပြန်မှုတွေဆက်ဖြစ်စေလိမ့်မယ်လို့လည်းဝန်ကြီးချုပ်ဟွန်ဆန်ကအလေးနဲ့ထောက်ပြထားပါတယ်။တစ်ဆက်တည်းမှာပဲအခုလိုသေးတဲ့တကယ်စီရင်လိုက်ရင်လက်တလုံးမြန်မာပြည်ထနာအတွက်ငြိမ်းချမ်းစွာဖြေရှားပြီးပုံမှန်အခြေအနေပြောင်းဖို့အာဆီယံနဲ့လက်ရှိဥက္ကဋ္ဌကမ္ဘောဒီးယားတို့ကြိုးပမ်းနေတဲ့အပေါ်ကြီးမားတဲ့ဆိုးကျိုးဖြစ်စေလိမ့်မယ်လို့လည်းစာထဲမှာဆက်ထောက်ပြထားပါတယ်ခင်ဗျ။
မြန်မာနိုင်ငံဆိုင်ရာအာဆီယံထုကူစလေကမ္ဘောဒီးယားဒုတိယနိုင်ငံရေးဝန်ကြီးပရက်ဆွန်ခွန်ဟာသူ့ရဲ့ဒုတိယကျင်းခီးစဉ်ဖြစ်တဲ့မြန်မာနိုင်ငံကိုလာမဲ့ဇွန်လ29ရက်နေ့30ရက်နေ့မှာလာရောက်ဖို့ရှိနေပါတယ်။ဒီခီးစဉ်အတွက်ကြိုတင်ညှိနှိုင်းမှုတွေလည်းရှိနေပြီဆိုပြီးတော့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောဆိုပါရတယ
်။အမှန်ပါပဲကျွန်တော်တို့ဒီလထဲမှာလာဖို့ရှိပါတယ်ဗျာ။ခုမလေးရတဲ့ကျွန်တော်တို့ဆရာထုကူစလေရဲ့ဇွန်ဖွဲ့ခေါင်းဆောင်ပါတော့။အဲဒီလိုဆရာလည်းဒုတိယနိုင်ငံသားရေးဝန်ကြီးအဆင့်ရှိတဲ့လူလာရောက်နေပါပြီ။လာရောက်နေတော့ကျွန်တော်တို့ဆိုတင်ပြတော့ကနာမဆူမီပွဲတွေကျွန်တော်ဆောင်ရွက်နေရရှိပါတယ်ကျွန်တော်တို့ဆရာအပြည်ဆိုင်ပူပေါင်းဆောင်ရွက်ဝင်ကြီးနေတော့ဒါအစိုးရအနေနဲ့ဒီလိုစီတီဆောင်ရွက်နေတဲ့ညီညာရေးတရားဝါပြည့်ရဲ့အတွက်ဆိုင်သားလက်နဲ့ဆိုင်ဆောင်ရွက်နေညီညာရေးဆူမီမှုတွေဆောင်ရွက်နေတာဟာရဲ့ဒီအာဆီယံတူညီဆန္ဒ90နဲ့ပတ်သက်ပြီးပေါကောင်ရေးမှာစိတ်တင်ထားတဲ့တိုးတက်မှုတွေဖြစ်ပေါ်ဆောင်ရွက်နေတဲ့သိပါတယ်နိုင်ငံရဲ့ပြည်တွင်းရေးဖြစ်တော့ကြဒေသတွင်းကနိုင်ငံတကာစိတ်ဆရာဖြစ်ပုံဖော်မှုပြုနေတဲ့အကြောင်းလေးတွေကလည်းဆွေးနွေးကြပါလား။ဒီမှာပြရမယ့်ဥရောပရဲ့ဆန္ဒဖောက်ထားမှုအကူအညီများဖြန့်ဝေပြီးဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးအဆင်ပြေကြောကြားခဲ့ပါလေ။ဘောင်ရမြစ်ဟာလေသူရမှုချုပ်ရုံးနဲ့ပူပေါင်းဆောင်ရွက်အစီအစဉ်လေးတာဝန်ကူညီဆောင်တဲ့အစီအစဉ်လေးကျွန်တော်တို့ကြိုးစားနေပါလေ။
ဒီပြီးခဲ့တဲ့တစ်ခေါက်အာဆီယံထုကူစလေခီးစဉ်အတွင်းမှာဒေါ်ဆန်းစစ်ကြီးနဲ့တွေ့ခွင့်ပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပန်ကြားခဲ့ပေမဲ့မြန်မာစစ်ကောင်စီကတော့လက်မခံခဲ့ပါဘူး။ဒေါ်ဆန်းစစ်ကြီးဟာလက်ရှိတရားရင်ဆိုင်နေရစေမလို့အာဆီယံကူစလေရဲ့အခုဒုတိယခီးစဉ်မှာလည်းတွေ့ခွင့်မပေးနိုင်ဘူးလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောပါတယ်။စင်ကာပူမှာလုတ်တဲ့ရှန်ဂရီလာဒေသတွင်လူမျိုးရေးဆွေးနွေးပွဲမှာဒီကနေ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးပွဲလုပ်ပါတယ်။အဲဒီမှာတော့မလေးရှားနိုင်ငံရဲ့ဝန်ကြီးကအာဆီယံသဘောတူညီချက်၅ချက်ကိုအသေးစိတ်ဖော်ပြဖို့အဆိုပြုနေပါတယ်။နိုင်ငံရေးဖြည့်ရှာဖို့ညှိနှိုင်းဆွေးနွေးမှုဆိုတဲ့နေရာမှာဒေါ်ဆန်းစုကြည်နောက် NUG ဂျာဂလာမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားအတိုင်ပင်ခံကောင်စီတို့နဲ့တွေ့ဆုံညှိနှိုင်းမှုဆိုတာကိုထည့်သွင်းဖို့သူကအဆိုပြုနေတာပါ။ဒါမှမဟုတ်လက်ရှိနိုင်ငံရေးပြဿနာမှာအဓိကရှိနေတဲ့သက်ဆိုင်ရာခေါင်းဆောင်တွေအဖွဲ့အစည်းတွေနဲ့တော့ညှိနှိုင်းမှုမလုပ်နိုင်ဘူးလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကယင်းပြညင်းပယ်ထားပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383နဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါသေးရှင
်ဒီ American တရဲ့စနေညသတင်းတွေကိုဆက်ကြောပြနေပါတယ်ယူကရိန်းမျိုးတော်ကိုဥရောပကော်မရှင်ဥက္ကဋ္ဌရောက်လာပြီးတိုင်းပြည်ပြည်နယ်ခြေတော်ရင်းနဲ့ EU ဖွဲ့ဝင်ဖြစ်ဆွေးနွေးဖို့ရှိနေပါတယ်။ Kiev မျိုးတော်မှာယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီနဲ့ဆွေးနွေးပွဲတွေပြည်လဲတည်ဆောက်ရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်ထားမှုတွေနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်တိုးတက်လာမှုတွေကိုအဓိကပြောမှာပါလို့ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကအင်တာနက်တွေ့တာမှာရေးသားဖော်ပြလိုက်ပါတယ်။သမ္မတဇယ်လန်စကီကလည်းဒီနေ့စင်ကာပူကရှန်ဂရီလာလုံခြုံရေးထိပ်သီးပွဲမှာအင်တာနက်ကတဆင့်မေကွန်းပြောခဲ့ရမှာရုရှားစခဲ့တဲ့စစ်ပွဲကိုယူကရိန်းကနိုင်ဖို့တေချာနေပြီလို့ကြုံရလိုက်ပါတယ်။ဒါပေမဲ့ရုရှားစစ်ကြောင့်ယူကရိန်းစားကုန်တွေနိုင်ငံခြားတင်ပို့ရေးရုန်းကန်နေရတာမို့တခြားကမ္ဘာဒေသတွေမှာစားနပ်ရိက္ခာဈေးကြီးကျက်လက်မှုကပ်ပြီးကြုံနေရတာတော်တော်အထူးစိတ်မကောင်းပါဘူးလို့လည်းသမ္မတဇယ်လန်စကီကဒီညနေမေကွန်းနဲ့ထည့်ပြောခဲ့ပါတယ်။အခုလိုချိန်မှာအမေရိကန်သမ္မတကတော့ရုရှားကဝန်တိုက်ဖို့ရှိနေခဲ့ကြောင်းယူကရိန်းသမ္မတကိုအရင်ပြောခဲ့ပေမဲ့နားမဝင်ခဲ့ဘူး။ဒါကြောင့်ခုပဲပြင်ဆင်မှုတော့အားနည်းခဲ့ရတယ်လို့ Los Angeles မှာလုပ်နေတဲ့American တိုက်နိုင်ငံများထိပ်သီးပွဲကနေလှမ်းပြောလိုက်ပါတယ်ခင်ဗျ
လက်နက်ထုတ်လုပ်ဆန်တာမှုတွေတုံ့ပြန်ခြင်းဟာမြောက်ကိုရီးယားနိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုကိုကာကွယ်ဖို့မှန်မှန်ကန်ကန်ရှင်းလင်းစွာတာဖြစ်တယ်လို့မြောက်ကိုရီးယားကောင်ဆောင်ကပြောသလိုပဲမြောက်ကိုရီးယားစစ်တပ်နဲ့စစ်ဖက်သိပ္ပံပညာရှင်တွေအနေနဲ့လည်းနောက်ထပ်စီးလုပ်ငန်းတွေတိုးလုပ်သွားဖို့ရှိတယ်လို့မြောက်ကိုရီးယားဆိုရပိုင်သတင်းဌာနကကြေညာပါတယ်။ဒါပေမဲ့လည်းအနောက်န ကျွန်တော်နိုင်ငံကြီးကဲကင်းကျုံအောင်ပြောဆိုခဲ့တာကိုပြန်လည်ကူကဖော်ပြတာဖြစ်ပါတယ်။အာနာယအလုံတမပါတီဘူကောင်ပြီးဆွေးမှာတော့မြောက်ကိုရီးယားနိုင်ငံတွင်းကကိုဗစ်ကာယောဂါပိုကူးစက်မှု၄ကြိမ်အောင်ဆောင်ရွက်ချက်တွေနဲ့စီးပွားရေးဆိုင်ရာတိုးတက်မှုဆိုင်ရာတွေကိုပြန်လည်တုံ့တက်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။မြောက်ကိုရီးယားနိုင်ငံဟာ2020နှစ်ခုနှစ်နှစ်ဝယ်အတွင်းမှာပဲဒ င်ဆက်သတ်မှုဖြစ်ပါတယ်။မကြာခင်မှာလည်းပဲနျူကလ িয়ার ဆက်သတ်မှုတစ်ခုလှုပ်လာနိုင်တယ်ဆိုပြီးတော့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကစိုးရိမ်ပူပန်နေပါတယ်ခင်ဗျာ
။မြောက်ကိုရီးယားမှာပဲနိုင်ငံခြားရေးဝန်ကြီးအဖြစ်အမေရိကန်နဲ့မဆိုင်တဲ့အမျိုးသမီးတူကိုထူးထူးခြားခြားခန့်လိုက်ပါတယ်။အမေရိကန်ပါဝင်တခြားအင်အားကြီးနိုင်ငံတွေနဲ့ဆွေးနွေးပွဲတွေမှာဆယ်စုနှစ်တွင်နဲ့ချီဇက်တိုက်ပါခဲ့ပြီးအင်္ဂလိပ်လိုကောင်းကောင်းပြောတတ်တဲ့ချိုးစွန်ဟွိုင်းကိုနိုင်ငံခြားရေးဝန်ကြီးအဖြစ်နိုင်ငံပိုင်မီဒီယာကဒီနေ့ထင်ရှားလိုက်တာပါ။ပထမဆုံးအမျိုးသမီးအဖြစ်မြောက်ကိုရီးယားမှာနိုင်ငံခြားရေးအကြီးအကဲနဲ့သမိုင်းဝင်မြောက်ကိုရီးယားအမြင့်ဆုံးရာထူးစားရလာတဲ့ချိုးစုံဟွဲကိုဘလို့ရွေးချယ်လိုက်ရတဲ့ရည်ရွယ်ချက်ကတော့ရှင်းရှင်းလင်းမရှိသေးပါဘူး။ဒါပေမဲ့ပျော်ရွှင်မျိုးတော်မှာလုံနေတဲ့ရက်စီချာမြောက်ကိုရီးယားဆွေးနွေးပါတီဘောကောင်မီစီဝေးတွင်ထပ်ပေါ်လာတဲ့အခုလိုခံရမှုကြောင့်အမေရိကန်နဲ့ဆက်ဆံရေးအပြောင်းလဲရှိမလားလို့တော့သုံးသပ်သူတွေကစိတ်ဝင်စားနေပါတယ်ခင်ဗျ။
ဘိုလီးဗီးယားနိုင်ငံသမ္မတဟောင်ဂျနီ NS ကို2019ခုနှစ်တုန်းကအာဏာသိမ်းမှုနဲ့ထောင်ဒဏ်10နှစ်အဖြစ်ပေးလိုက်ပါတယ်။အကြမ်းဖက်ဆန္ဒပြမှုတွေကြောင့်သမ္မတ Evo Morales ယာယီကနှုတ်ထွက်ပြီးတော့ပြည်ပထွက်ပြေးရခဲ့တဲ့နောက်2019ခုနှစ်မှာသူမကအာဏာယူလိုက်တာပါ။ဖွဲ့စည်းပုံအခြေခံဥပဒေကိုဆန့်ကျင်ပြီးတော့ကိုယ့်ကိုယ်ကိုသမ္မတဖြစ်နေကြေညာလုပ်ဆောင်နေဆိုတဲ့ဆွဲချက်နဲ့သူမမှာအဖြစ်ရှိတဲ့ကြောင်းတရားရုံးကနေပြီးတော့စီးရင်ပါတယ်။သမ္မတ Morales နဲ့သူ့ရဲ့ပါတီကတော့ဒါဟာအာဏာသိမ်းမှုဖြစ်တယ်လို့ဆိုပါတယ်။ NS ကိုလူလာထောက်ခံသူတွေကတော့အာဏာသိမ်းတယ်ဆိုတဲ့ဆွဲချက်ကိုညင်းပါတယ်။သမ္မတမော်ရစ်ဟာအနာအလွဲသုံးစားလုပ်ခဲ့တာတွေကြောင့်လမ်းမပေါ်ကိုလူတွေထွက်လာရပြီးတော့ရေးချင်းကြီးဖြစ်ခဲ့ရတယ်လို့သူတို့ကပြောပါတယ်။အဲဒီနောက်သမ္မတနဲ့ဒုတိယသမ္မတတို့နေရာမှာလေးလက်သွားတာကြောင့်အထက်လွှတ်တော်ဒုတိယဥက္ကဋ္ဌဖြစ်သူ NS ကယာယီသမ္မတဖြစ်တာဝန်ယူခဲ့ရတယ်ဆိုပြီးတော့ NS ကိုထောက်ခံသူတွေကဆိုပါတယ်။အခုတရားစီရင်ချက်ကိုတော့ပြန်ပြီးအယူခံဝင်မယ်လို့သူရဲ့ရှင်းလင်းတွေကပြောဆိုပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းလေးကိုကိုဝင်းမင်းနဲ့ကိုသားညုံတို့ကြီးညာပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့ဒုအတန်းအစည်းအဝေးကိုတင်ဆက်ပေးသွားမှာပါ။ချမ်းပြည်နယ်အတွင်းကကြောင်ပြီးသွေးတူဖော်ရေးလုပ်ငန်းတွေရဲ့ဆုံးဖြတ်ပစ္စည်းတွေကနေလာတဲ့အနက်သက်ဆိုးတွေကြောင့်ဒေသခံတွေဟာအသက်ရှူလမ်းကြောင်းဆိုင်ရာယောဂလိုမျိုးအန္တရာယ်ရှိတဲ့အကျိုးဆက်တွေကိုခံစားနေကြရပါတယ်။ဒီဆောင်ပါကိုတော့ဒုအတန်းရဲ့မိဖက်မီဒီယာဖြစ်တဲ့ရှမ်းတန်တော်စင်းကသတင်းတော့ဆိုင်းဆိုင်လျန်းကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတောင်အမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast season ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ရှမ်းပြည်နယ်အတွင်းကကြောင်မီသွေးတူဖို့ရေးလုပ်ငန်းတွေကြောင့်ဒေသခံတွေရဲ့တံမူဝမ်းကြောင်းတွေထိခိုက်ပျက်စီးနေရတယ်လို့အဲ့ဒီတွင်းတွေရဲ့ဆုံးဖြတ်ပစ္စည်းတွေကနေလာတဲ့အနှံ့သက်ဆိုးတွေကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာယောဂလိုမျိုးအန္တရာယ်ရှိတဲ့အကျိုးဆက်တွေကိုခံစားနေကြရပါတယ်ဒီဆောင်မကိုဒိုးအတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ရှမ်းတန်တော်စင်းကသတင်းတောက်ဆိုင်းဆန်လျံကဆက်လက်တင်ဆက်ပေးသွားမှာပါ
ဒီခေတ်ရဲ့နေ့မလာကရှမ်းပြည်တောင်ပိုင်းမိုင်းကြိုင်မြို့နယ်ဝန္နာခမ်းကျွာမှာနေတဲ့အသက်18နှစ်အရွယ်ဆိုင်းလူဟာကြောင်မီတွေကတူးဖော်ထားတဲ့ညစာပုံပေါ်ကိုတက်နေမှုပြီးရှင်ရှင်ကျသွားတာကြောင့်ခြေထောက်နှစ်ဖက်လုံးမီးလောင်သွားခဲ့ရပါတယ်ဖြစ်စဉ်ကိုဆိုင်းလူမိခင်ကအခုလိုပြောပြပါတယ
်အနတ်လူဝန်ခွန်းနေကွမ်းမနီယောဖိုင်ကင်းတန်းတိုင်းလဲရနော်
အဲ့ဒီကလေးတွေကမြေစာပုံပေါ်တက်နေတဲ့အချိန်မှာပေါ့နော်မြေစာပုံအောက်မှာမိရလောင်နေရမိကအောက်မှာလောင်နေတော့မြေစီရွာတွေကပါသွားတယ်သူခြေချောင်းနှစ်ဖက်စလုံးထိသွားတယ်အဲသူ့တန်ရာတော့မပြောက်သွားဘူးအခုကခူးတင်လို့မျိုးဖြစ်နေရ
เนี่ยซาปงโกตะเนมี่ปิปิเชเฉท่ามีหลองตั๋วได้ตันยาโกไม้ไก่ญุบปิตุซี้ยงโกปูแค่บีชี้แย่ลောက်จาเซกุตะคันอยู่แค่ยาบาระละชื่อเฉิงละกองเยเฉท่าหาแลนปုံมันเปลี่ยนมาช่องหน่ายเด้ดุโลคยุติ้นลุเมียวขึ้นเนบีตั๋วลาดาญาญินและท่งจินในเวทนาโกคันซาเนียบาระ
มีตาสุกจ้องมีตวยมายเลิกกันนี่แหละงวยยีเปเลกอมมูนิโกอติเปโพโจซาไปแม้อินเทอร์เน็ตโฟนไลน์หน่วยไปถ่าโลอคักแค่ขึ้นเนียบาระอะคูที่กอมมูนิบักโกตูโรกะสัตว์ตวยโลไม่ยะเดบาบูอ๋อค่ะเลยชินบีมุ่งกึ่งไงค่ะเลยเปียดวันเนาะเปียดวันในไม่ไก่มาเว้ยซี้ยงเตยอ่ะล่ะบาชีเราซี้ยงมาซี้กุเนียอ่ะแล้วเนี่ยตัดตาลาสรเอามาตัดตาบาดูอ่ะซี้ยงซี้ยงอันนี้ซินชินลูขอเส้นลาลายอ่ะล่ะบ่
ပါဆန်လေလီတောင်းကြကြကုန်သွားတဲ့ကုမ္ပဏီဘက်ကလည်းမကြည့်တော့ကျမတို့လည်းဘာမှမပြောလိုက်ရဘူးလေဖုန်းလိုင်းတွေပိတ်တဲ့အချိန်မှာဖြစ်သွားတာမြန်မာနိုင်ငံကကြောက်မီတွေထုတ်ယူမှုအများစုဟာရှမ်ပီနယ်ကဖြစ်နေပြီးလက်ရှိကြောက်မီတွေတုံတက်အားပေးဆက်ယုံတွေနဲ့မိုင်းတွင်းတွေဟာရက်ရွာတွေအသက်မွေးပန်းကြောင်ကျမရင်းတဲ့တဘာဝအရင်းမြစ်များကိုထိခိုက်စေတယ်လို့တဘာဝပတ်ဝန်းကျင်ဆိုင်ရာ NGO တို့ခုဖြစ်တဲ့အရိုက်အင်တာနေရှင်နယ်ကနေတရားပါတယ်အခရိုက်ဟာကြောက်မီတွေဆက်ယုံတွေရေကာတာကြီးတွေညော့နှဲအောင်လေအားနဲ့ဆိုလာကဲတယ်လို့ရေရှည်တီးတဲ့နဲ့စွမ်းအင်စီမံကိန်းတွေပုံမှန်များပြအောင်တိုက်တွန်းအားပေးနေတဲ့အဖွဲ့တစ်ခုဖြစ်ပြီးဒေတာခံပီတူတွေရဲ့အတံကိုနားထောင်ပြီးထုတ်ပြန်ချက်တွေကိုလည်းထုတ်ပြန်ပေးပါတယ် ဒေတာခံတွေကြောပြချက်အရပြီးခဲ့တဲ့လအနည်းငယ်ကစပြီးအာနာသိန်းစစ်တပ်ကရှမ်းပြည်နယ်အတွင်းမှာရှိတဲ့ကြောင်မီတွင်မိုင်းတွေကိုပြန်လည်လောက်ကင်ခွင့်ပေးခဲ့ပါတယ်ရှမ်းလူအခွင့်ရေးမှန်တိုင်အစိုးရတော့ရှမ်းပြည်နယ်မှာအသေးစားကြောင်မီတွင်မိုင်းတွေအပါအဝင်မိုင်းရပောင်းများစွာရှိပြီးဒီမိုင်းတွေကနေပတ်ဝန်းကျင်ကိုစိုးကျိုးတွေပေးနေပါတယ် အဲ့ဒီထဲမှာကရှမ်းပြည်နယ်ပင်လောင်းမြို့နယ်ထဲမှာရှိတဲ့တီချစ်ကြောင်မီတွေတုံလက်စစ်တပ်အားပေးဆက်ယုံကြောင်းဒေတာခံတွေရဲ့ကျမ်းမာရေးနဲ့အတက်မွေးရမ်းကြောင်းကိုစိုးစိုးရွားရွားထိခိုက်နေပါတယ်ဒီဆက်ယုံကို2000ခုနှစ်ကနိုင်ငံကိုအုပ်ချုပ်ခဲ့တဲ့အာဏာရှင်နဲ့တရုတ်ကုမ္ပဏီကအကျိုးတူလောက်ကင်ခဲ့တာဖြစ်ပါတယ် ဆက်ယုံစတင်လေဘတ်စင်ကလေးကစီမံကိန်းကြောင်းဒေတာခံရဲ့အတက်အန္တရာယ်ကိုစာထိခိုက်လာတာပါ 2009年冬ကလည်းမိုင်းတွင်းကနေမိုင်းခွဲတဲ့တုံခါမှုကြောင့်မြို့ထဲကတီချစ်ရဲ့အထင်ကရစီတီအပါဝင်အဆောင်အုံတချို့လည်းကျက်စီးခဲ့ရတယ်လို့ဒေတာခံကဆိုပါတယ်။မိုင်းပေါက်ကွဲတုန်းကတမြို့လုံးတုံသွားတာငလင်လောက်သွားတယ်လို့ပဲလို့2004နောက်ပိုင်းတုန်းကတီချစ်ကိုတွားခဲ့တဲ့ဒုအတန်တရင်ထောက်ကိုဒေတာခံတယောက်ကပြောပြဖူးပါတယ်။
အစောပါကြောင့်မီတွေတူးဖို့မှုကြောင့်လဲကြောင့်မီတွေတွင်တဲ့အနီးကနေထိုင်သူများအတွက်ကျမ်းမာရေးထိခိုက်မှုများလည်းရှိနေပါတယ်အမီမဖော်လို့တဲ့နောက်ထပ်ဒေတာခံတယောက်ကလည်းမကြတဲ့ခင်ကပဲတို့အတန်ကိုအခုလိုပြောထားပါတယ်အော်တူးတယ်တော့ခေါင်းလုံးမြေတွေညာလည်းမနာနေလည်းမနာသေးနေအဲ့ဒါအများပဲဆိုနေဆိုင်ညာဆိုင်ကားလည်းမနာဘူးပဲလေချိန်ရတယ်ကားမနာဘူးအနာတဆူတော့နေတဲ့ညာလည်း
မိုးရပြီမှာဆိုရင်လည်းအနံ့သက်ဆိုးတွေကအမြဲရနေပြီးကြောက်မီတွေကတူးဖော်လာတဲ့မြေစာပုံကလည်းတောင်ကြီးတစ်ဖက်တည်ရှိနေပါပြီ။စွန့်ပြစ်အညစ်သေးတွေကြောင့်မျက်စိနာတာအပြင်ဒေတာခံတွေရဲ့ကျန်းမာရေးနဲ့အသက်ရှင်ရပ်တည်မှုအပေါ်ကိုချိန်ချမှုတွေလည်းရှိလာနေပါတယ်။မူးရွာတော့မှာစောစောပိမူးရွာရင်ပြောပါလေမူးကြီးရဲ့အမဲတွေကမြေတွေအနံ့မြောက်ပါလာတယ်။မူးဆိုးတယ်မေပူတဲ့ချိန်က
အဲ့တော့အနံ့မြောင်မနဲ့ပဲရညာပဲအာအနံ့ရတယ်။ဇမီတွေ့နာတော့ပါပေါ့။ညော်ပြီးညော်ပြီးတော့မိခုနံပါလေဇမီတွေ့နာ။အနံ့သိသိကြီးပေါ့။အဲ့မလဲလို့ညားတယ်။မူးရွာတဲ့ချိန်ဆိုမူးကြီးကနေပါချလာမပြီးပဲ။
အဲ့ဒီကြောင့်မီတွေအနံ့သက်ဆိုးတွေကြောင့်ပဲပင်လောင်းမြို့နယ်အတွင်းမှာကိုဝင်ဆောင်အမျိုးသမီးတွေအတွက်ကိုဝင်ပြတ်ကြတာလှမစေပဲမွေးဖွားတဲ့ကလေးတွေလည်းရှိနေပါတယ်။တချို့ကလေးတွေကကိုလက်အင်္ကာမပြည့်စုံပဲမွေးဖွားလာတာတွေလည်းရှိတယ်လို့ဒေတာခံကဆွတ်ဆွဲပြောဆိုထားပါတယ်။ ကြောင့်မီတွေအတွင်းကပေးတဲ့စိုးကျိုးတွေကြောင့်ပင်လောင်းမြို့နယ်ကကိုဝင်ဆောင်အမျိုးသမီးတွေအတွက်အများကြီးဒုက္ခတွေခံစားနေရပါတယ်။
တိရခန့်အများစုကဒရုမီတာစုတွေနဲ့နေရပြောင်းရွှေ့နေထိုင်လို့ကြပါပေမဲ့တိရတာမှာလောက်ကန်စားတောက်တက်ကြတာကြောင့်အတက်မွေးပန်းကြောင့်အတွက်အခက်အခဲရှိနေကြပါတယ်။မိုင်းကင်ကတိရခန့်တကြွလှောက်ရှာသူဆိုင်အောင်ကရှိခဲ့တဲ့အရင်နဲ့ရှိခဲ့တဲ့လေကတော့ဟိုတခုမြို့သမီးတွေကလည်းမရှိသားမရှိဘူးမွေးတယ်ဆေးရောက်မှာကြည့်တယ်ပေါ့နော်ကိုရှင်ပါလေစန္တာပုဂ္ဂရိယာပဲဒါလည်းမရှိသလိုအများကြီးပဲအဲ့ဒါက
များဆုံးဖြီးတာတော့ဒီပါဘူးလူအိုနဲ့ကလေးပေါ့အဆုပ်ဖြီးတယ်တက်စီလမ်းကြောင်းတယ်ပေါ့မောင်မဘုဆိုးရတယ်ကလေးနဲ့လူအိုတွေကတကြီးအိုတွေကမရဘူးဖြီးတယ်ဟောမော်တယ်အဆုပ်ဖြီးတယ်
ကြောင်မီတွေမိုင်းတွင်နားမှာနေထိုင်တဲ့သူတွေကြောင်မီတွေတွင်းမှာအလောလောတဲ့သူတွေအနေနဲ့အဆုတ်ပြက်စီးတာနဲ့အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးပြဿနာဖြစ်လာနိုင်တယ်လို့ Oxford တက္ကသိုလ်ကအဲတူတေတီတူဖြစ်တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကျွမ်းကျင်သူဦးဝင်းမျိုးတူကအခုလိုပြောပြပါတယ
်ဒါကြောင်မီတွေသတ္တုတွင်းတဲ့လူတွေအနေနဲ့ကတော့အဓိကသူဟိုတွေ့ရမယ့်ပြဿနာကတော့အဓိကအကြီးအမှုံအမွားပေါ့နော်ကျမတွေမိုင်းရနေထွက်တဲ့ဒီအမှုံအမွားတွေကြောင့်အသက်ရှူတဲ့ကြောင်းပိုင်းဆိုင်ရာယောဂါတွေပေါ့နော်အဲအားလေးတွေဖြစ်နိုင်ပါလေဗျနောက်ကျောင်းဝီတို့ရဲ့မျိုးစားပေါ်မှာမူတည်ပြီးတော့ပေါ့နော်အဲ့မှာဆောင်ပြလို့ care that တို့နော်နောက် arsenic တို့ဒီလိုမျိုးတွေလည်းရှိတတ်ပါလေနော်ဒါကတော့တနည်းအားနဲ့တနည်းအားနဲ့တော့မတူဘူးပေါ့ဗျာအဲ့တော့သိပြီးတော့2ကညာလိုက်တော့ဒီကတ္တတူတည်းရဲ့တကြွင်းနေဟိုနော်ကိုယ့်ရဲ့တောက်ရည်ထဲဆိုလည်းကောင်းစားတောက်တည်းလည်းဆိုလည်းကောင်းနော်စီစဉ်သွားတယ်ဆိုရင်နော်ဆောင်းတော့လို့ကိုယ့်ရဲ့ဒီဦးလမ်းကြောင်းပိုင်းဆိုင်ရာပြဿနာတွေအုံနောက်ဉာဏ်ဖွံ့ဖြိုးမှုပိုင်းပြဿနာဆိုင်ရာတွေတွေးနေပတ်သက်တဲ့ပြဿနာတွေဒီလိုလေးတွေတော့ဟိုရတတ်ပါလေဗျ
ဒါအပြင်ကိုဝင်ဆောင်မိခင်တွေနဲ့ကလေးငယ်တွေအတွက်လည်းအသက်ရှူလမ်းကြောင်းထိခိုက်တဲ့အပြင်ကိုဝင်ကြက်ကြတာညံ့ရင်မမီနိုင်တာတွေလည်းဖြစ်နိုင်တယ်လို့ဦးဝင်းမျိုးတူကဆက်ပြောပြပါတယ်။ရှမ်းပြည်လူအခွင့်အရေးမှန်တိုင်တာဝန်ရှိသူတူက
ဟောအတေခုတ်ကလာချင်မဲ့ခေဝါနဲ့တည်နေမိနေမလား
။တို့ဘယ်နာထတ်တူမလဲဆိုတာတော့ရှိတဲ့နေရာတိုင်းမှာတို့ကထတ်တူဖို့လုပ်နေတာပဲ။နေရာတစ်တွေဆိုရင်လည်းတို့တွေးထားတဲ့နေရာမှာဆိုရင်တူဖို့လုပ်နေတာ။နမ်ခံပါဆိုရင်လည်းတို့ကထတ်တူယူဖို့အစီအစဉ်တည်းပါတာပေါ့လို့မလို့ဒါပေမဲ့တို့မလို့ရသေးဘူးရှမ်းပြည်အရှိပိုင်းဆိုရင်လည်းတူးနေတယ်ကောင်ပိုင်းမှာဆိုရင်မိုင်းကန်ခြေသီးတွေမှာတူးဖို့အစီအစဉ်နေကြတယ်ကျိုင်းတုံဘက်ကလည်းတူးဖို့လုပ်နေတယ်တူးဖို့လုပ်နေတာပဲဒါပေမဲ့ဘယ်ဖွဲ့အစည်းဘယ်ကုမ္ပဏီကလာတူးမလဲဆိုတာမသိရသေးဘူးတူးဖို့လုပ်နေတာတော့ကျွန်တော်တို့သတင်းကြားနေရပြီ
ဒေသတွင်ကျန်းမာရေးထိခိုက်မှုများအပြင်ကြောက်မီတွဲလိုရုပ်သွင်းလောင်စာများအပေါ်မိခိုနေရတာကနေဂင်ဝင်းစေဖို့အတွက်နေရောင်ခြည်စွမ်းအင်နဲ့လေစွမ်းအင်များအပေါ်ပြန်လည်ပြည့်ဖြူမြဲစွမ်းအင်တွေစီကိုတစ်ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုအနေနဲ့ဦးတည်တွားနေပါတယ်။ကမ္ဘာကုလသမဂ္ဂအဖွဲ့ကလည်းကမ္ဘာကြီးပူနွေးလာမှုကိုရှော့ချဖို့အတွက်တစ်ကမ္ဘာလုံးဆိုင်ရာရုပ်သွင်းလောင်စာထုတ်လုပ်မှုတစ်နှစ်ကို600ခန့်လုံးမဖြစ်မနေပြတ်တမ်းရမယ်လို့ဆိုထားပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမှားပါဘူး။ဒိုးတန်အတန်ွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ 10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00 နာရီကနေ 9:00 နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
စနေညတိုင်းတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ် VOA ကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အကြခင်မှာတော့ဥတမောင်သားအစီအစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ VUE American ဇန်ကနေ2022ခုနှစ်ဇွန်လ17ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းတူပြီး3251နဲ့လိုင်းလမ်းမီတာ190လောက်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့ဥတ္တမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်
democracy net look when ye to a type wega, pobido, pientan, lalili, say dan, tenja, turiga, pobi, yala, liliba. Type when do we net, pinne can be do we ma say dan, shijabare. Yemane set up chat ja to emale, a goo, tijama, tijama, pibi met. Now kamara say dan yari, tenja bare. Democracy net look when type when ma shang lelu, mayana net, di, say dan yari, jungle, kutosaya, say pinya, paragu, where you will choose on it. Mapu Panu Kene Utamanga, Sunni Mimia Mido, Tessa Bitabari. Yeah.
The Marangama, Taipuri, Chenirangale, near Nam Yamava. You are in Chakare, Oin de Sijare, a Panti Kanyare, Soroyanga Taipura, Epidantia Taipura Kucharabari. ဒီဘက်ကျွန်တော်အစီအစဉ်မှာတင်ပြချင်တာကတော့ဒီမိုကရေစီနဲ့လူခွင့်ရေးတိုက်ပွဲတွေကစိတ်ဓာတ်ရရေးအကြောင်းကိုချက်ပါတယ်ဒီစိတ်ဓာတ်ရရေးအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့ကုသရေးစိတ်ပညာနဲ့ပါတဂူဝဲယူဖို့ကြိုးစားနေတဲ့စမမပန္နုခင်ဖြစ်ပါတယ်စမမေးမင်္ဂလာပါခင်ဗျာဟုတ်ကဲ့ဆရာမင်္ဂလာပါကျေးဇူးတင်ပါတယ်ဟုတ်ကဲ့စမမေး
အဖန်စီတွေကလည်းအခါရတယ်အနေနဲ့ခါရတယ်เนาะဆိုတော့အဲ့ဒီသူတွေနဲ့အဲ့ဒီမိသားစုစိတ်တန်ရာရှိနေတာဆက်ပါဟုတ်ကဲ့ဆရာရေစိတ်တန်ရာရတော့ကျွန်တော်တို့မြန်မာပြည်သူတွေတိုင်းမှာပေါ့เนาะကိုချီနေတွေကအတယောက်တစ်မျိုးစီအမျိုးမျိုးရင်ဆိုင်နေကြမှာပဲဆရာနိုင်ငံရေးမတည်ငြိမ်မှုတွေတန်းဖတ်မှုတွေရင်ဆိုင်ကြတဲ့အခါမျိုးမှာပေါ့เนาะကျွန်တော်အင်္ဂလိပ်လိုခြွာမာလို့ခေါ်ရစိတ်တ ပေါ်ပွားအတွက်ပေါ့နော်တမိုးထားရဲ့လူတွေအပန်းအနေနဲ့ထိခိုက်တာရောမျက်မြင်ကြုံတွေ့ရတဲ့အခါမှာဒါမျိုးဖြစ်တည်ရောပေါ့နော်မရက်တက်နိုင်တဲ့အခြေအနေမှာစိတ်ဓာတ်ရအဲ့ဆိုပြီးဖြစ်တတ်ကြတယ်နောက်တစ်ခါကိုယ့်ရဲ့ပေါ့နော်အခြေခံယူရေးချက်မှုတွေလွတ်လပ်ခွင့်တွေမရှိရတဲ့အခါမျိုးမှာလည်းစိတ်ဓာတ်ရအမျိုးမျိုးရင်ဆိုင်ခံစားကြရတယ်ပေါ့နော်ဆရာခုနပြောတော့ရတဲ့အတိုင်းမ ဟုတ်ကဲ့ဆရာဒီစိတ်ဓာတ်ရာလေးရပါတော့ကျွန်တော်တို့စိတ်ဘာဝရဲ့ပုံမှန်အတုံးပြန်မှုရှိရရှင်ပုံမှန်အတုံးပြန်မှုရှိတယ်လို့အဲတရားအရင်နဲ့ဆိုင်သွားပြီးတော့ပေါ့နော် အကျံဖန်ဉာဏ်ပန်းနေဆက်မှုရဲ့ကိုယ်ရင်အင်ဆိုင်ရတာဖြစ်ဖြစ်မြင်မြင်ကြုံတွေ့လိုက်ရတာဖြစ်ဖြစ်ပေါ့နော်။ဒီဟာဖြစ်ရကအဲ့ဖြစ်ပြီးတော့ပြင်မဲ့ဒါပြန်ဖြစ်နေတယ်လို့ပဲပေါ့နော်။အိမ်မဆိုးကမပြီးမြောက်နိုင်ဘူးပေါ့ကိုနေလင်းမှလည်းဒါကိုပဲပြန်ပြီးတော့မြင်ရအောင်နေရာမျိုးဖြစ်တယ်။နောက်တစ်ခါစိတ်တဲ့အတက်အကျအရင်မြင်လုံးတာပေါ့နော်။ဖြစ်လာတဲ့ကာမှာအစား ဟုတ်ကဲ့ကျွန်မရဲ့ကျွန်မနိုင်ငံမှာတိုက်ပွဲတွေဖြစ်နေတာကလည်းအဲဟိုဟာနိုင်ပြန်နော်ဆိတ်တန်ရအောင်ပေါ့နော်ဖြစ်နေတဲ့ဝေဒနာတမျိုးပဲဆိုပြီးတော့ဟိုတင်ရရှင်နဲ့ဆွေးနွေးဖို့ဖြစ်ဖြစ်ဆရာမုန်းနေတဲ့တိုင်းမှာဆွေးနွေးဖို့လိုအပ်လာရပေါ့နော်ဒါကမိသားစုဝင်တွေတန်ဖို့မှုကလည်းအရင်အရေးကြီးလာရှင်ဆရာဒီလိုကာလမျိုးမှာပါရှင်ရောအကြောင်းဆရာမဟုတ်ဘူးပေါ့နော ဖြစ်လာပြီဆိုလို့ရှိရင်အာပံမှုကုညီမှုပေးပြီးတော့ပေါ့နော်အဲ့လိုဖြစ်လာပြီဆိုလို့ရှိရင်အာပံမှုကုညီရရှိဖို့လိုအပ်ပါရှင်ဟုတ်ကဲ့ကျွန်တော်တို့ပဋိပက္ခနေဖြစ်တဲ့ဘင်းမိသားစုကြံခဲ့တဲ့မိသားစုပေါ့အဲ့ဒီကြံခဲ့တဲ့မိသားစုတွေရဲ့ဝေဒနာဟုတ်ကဲ့ဘယ်လိုကြံခဲ့တဲ့ဟုတ်ကဲ့ဆရာကျွန်တော်တို့ဒီစိတ်ဓာတ်ရိုက်တာဖြစ်တဲ့ပေါ့နော်ဝေဒနာရဲ့မှာကြ ကျွန်တော်အဲဒါကျွန်တော်တို့ဆာဗိုင်ဘာစ်ပြောလို့ခေါ်ရစီအကျဉ်းခဲ့တူမှာပေါ့နော်ကျွန်တော်မိမာတိုင်ဝမ်မှာကြားဘူးမယ်အစားကြားဘူးမယ်စကားရပါပေါ့နော်ဒီမိဘတွေမှာဖြစ်တဲ့ပြင်ပေါ့နော်ဒါလေးတမိလေးစားကိုယ်ပဲဖြစ်လိုက်စေချင်တဲ့ဒီဖြစ်ရကပေါ့နော်ဒီခြေကခံစားမှုတွေညှဉ်းပန်းနေစက်ခံရပြီးတဲ့ဆုံးရှုံးခဲ့ရပြီးတူတူအစားငါသာဖြစ်လိုက်ချင်တယ်ဆိုတန်ရပေါ့နော်အဲ ဒီမှာအကန့်ပတ်ရှိရပေါ့နော်ကိုဘလာချက်ချက်ကိုဘလာမိသားစုတောင်ဝေးထားတာဟိုပေါ့နော်ကိုမကာွယ်ပေးနိုင်တဲ့အခြေအနေမှာပေါ့နော်ကိုဘသာဘလို့ညံသားစိတ်နဲ့ရှေ့ဆက်မလဲပေါ့နော်သူတို့ဒါနားမရှိသေးဆိုရင်ကိုဘလို့ရှင်းဆိုင်ရှေ့ဆက်စေခြင်းမလဲဆိုစိတ်ကလေးနဲ့ပေါ့နော်ကျွန်တော်ကဟိုခံကျန်ခံနိုင်စေကိုတိစားဖို့အရေးကြီးပါရှင်ဆရာဟုတ်ကဲ့
ညပါလိုက်တဲ့နိုင်ငံရေးကိစ္စအပြုခံရတဲ့လူရှိတယ်ပြုသူမှရှိတာအခုကျွန်တော်တို့ပြောနေကြတာအပြုခံရတဲ့အညပါလိုက်စက်တဲ့သူပါပေါ့စိတ်ကြံရမရနိုင်ဘူးနော်ဟုတ်ကဲ့ဆရာဒီမေကောလေးအရင်ဆုံးမစားပါကောင်းမရနိုင်တဲ့ရှင်ဆရာရနိုင်တဲ့နေဆိုတာပေါ့နော်ဒါမဲ့သူတို့တွေကတခါလေကြားလို့ရှိရင်ဒီကျွန်တော်တို့စိတ်ပညာနဲ့ဘယ်မှလေးလာထားတာပေါ့နော်ဒီညီမပင်နဲ့နည်းနည်းအခြေအနေတူတာကဒီကျူးလူမျိုးတွေရဲ့ဆက်ဆက်အမြင်ပန်းနေစက်ခဲတဲ့ဟလာဒီနာဒီဂျာမနီအဲစစ်သားတွေပေါ့နော်သူတို့ရဲ့အဲစိတ်တပါပါလေးလာတဲ့ပညာရဲ့ကိုကျွန်တော်ပြန်စဉ်းစားလို့ရရရှင်ဆရာအဲ့ခါကျတော့ဒီလူရဲ့စိတ်တပါပါပေါ့နော်သူကအဲဒီအာနာရှင်ပေါ့လက်နက်ကင်ဟလာအုပ်စုခေါင်းဆောင်တဲ့စုပေါ့နော်ဒီရဲ့အမိန့်ကိုနားခံတဲ့အခါမှာပေါ့နော်တခါလေကျတော့သူကကိုယ့်ရဲ့ ကိုကျင့်တရားပိတ်ခါကြောင့်မလုပ်တာမျိုးမဟုတ်ဘောနော်တချို့ကဒီအမိန့်ကိုပဲသူကနားလဲပြောလုပ်တဲ့အခဏိထားရင်ရှိရတယ်သူတို့ဒီအညပနိစက်မှုတွေကိုဟလာလုံးဆောင်နေပြုမှုနဲ့အချိန်မှာတော့သူတို့ပြန်ရအောင်ဆိုပြီးရှိတယ်မှာရှိမယ်ဒါမဲ့နှစ်အနည်းငယ်ကြာလိုက်ခါမှာပြန်လှည့်ကြည့်ပြီးဩငါကိုလူသားအချင်းချင်းပေါ့နော်ဒီလောက်ရဲ့ဆက်မှုတွေငါပြုလုပ်ခဲ့ပါလားဆိုတယ်လေတန်ရာကြီးလဲသူတို့ကို
ကျွန်တော်တို့ဒါမဲ့တရားနဲ့တရားနိုင်ငံရေးအမြင်မတူကြဘူးဥမာအချင်းမိသားစုတစုတည်းမှာ
moral values look like on a coaching the Abikai, Matuni Bala, so that a Natami Pitwai, but not Mitaz, Mibane Babani Japi, a Limiata, Maki Pono, or go Miyongjiana, Bluyati, Yuchim, Lakanale, so sick Pilaro, Pono, Dia, Bluka, and Lucinza, Kajaus, a Pieta Kuya, Machine, Mitazu. ကျွန်တော်တို့ဒီမှာပေါ့နော်တို့ဘယ်လိုရှိဆက်ချင်လဲပေါ့ဒါပေါ်မှာအရေးကြီးသွားတယ်တို့ရဲ့တို့တို့တင်ပြီးဒီစိတ်ဓာတ်ရရဖြစ်သွားပြီပေါ့နော်ဝေဒနာရဖြစ်သွားပြီဒီရောဒီမိသားစုအနေနဲ့ဘယ်လိုရှိဆက်သွားခြင်းလဲကိုယ်ပိုင်ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးရွေးချယ်ရရဲ့ဆရာနောက်တစ်ခါအရေးကြီးတဲ့ကိစ္စတွေတကူကပေါ့နော်ကျွန်တော်တို့ကဒီ
ကျွန်တော်မှာဖြစ်ရှင်းနိုင်ရအောင်ကြီးမားသွားတဲ့အခါမှာအဲ့ဒီရဖြစ်တဲ့စိတ်ဓာတ်ရရလဲအဲတခါကျွန်တော်မြန်မာပြည်ထဲမှာကိုမှာခုတွေ့ရရပေါ့နော် domestic
abuse look quite one of the Midazo when I'm attending anybody some way that kill I actually say Daniela, Tamami Shita, on a set, you are not the so wind down the alley of the Pinia, but not trauma, I don't conflict the PI, Midazo get an IPA, Midazo get an IDAM, say Daniela, Taya, Jai, so the Daniel, my yen now to my Pitta Kamabono, Madame de Lucini, Mutam, Mabono, Mimi, go, then the chicken.
เดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี
ဒီစီတိုင်းမှာအရေးအကြီးဆုံးအချက်ပေါ့နော်၃ချက်လို့ကျွန်မတို့စဉ်းစားရရတယ်ဒီအုပ်ချုပ်ရေးပိုင်းကနော်ပေါ်လစီပိုင်းကလူတွေအနေနဲ့စဉ်းစားမှာပေါ့နံပါတ်၁အချက်ကဆရာကျွန်မအခြေခံလုံခြုံမှုစေးဖတီပေါ့ဘေးစစ်စေးဖတီရှိရမယ်နောက်တစ်ခါအခြေခံလူအခွင့်အရေးနဲ့ပြည့်စုံရမယ်ပေါ့နော်လူဒီမိသားစုဝင်တွေပြည်သူတွေတိုင်းမှာအဲကျွန်မခုနကပြောရဲ့အဲဒီထရမာတွေကမီးတောက်လို့မျိုးကျွန်မစဉ มีดอกกันยิ่งลูกมาปีไหนมันพินเนี่ยในท่าปะเนาะนั่นก็ที่มีดอกกันยิ่งหมดตามวันเสียดูเรียเลยลองจะปีเนี่ยในท่ามีพินเนี่ยปะเนาะเสียดีปีดูเรียลงจงยิ่งเนี่ยลูกคนยิ่งเนี่ยปีสมมุติว่าลูกว่าแต่นั่งยิ่งชีนี่ลูกบางพวกเพื่อนมันมาชิวสุดขั้วจะมาคุณนะนั่งยังได้ก้าวปะเนาะ
ဒီမောက်ဒန်ဆွနစ်အင်စတက်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးငါးဆင်ရရာဖြစ်ပါတယ်အခုတစ်ခါတော့တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံမှာစစ်ကောင်စီစန့်ကျင်သူတချို့ကိုတည်တန်းစီအမ်ကိစ္စကိုနိုင်ငံတကာကပြင်းပြင်းထန်ထန်ကန့်ကွက်ဝေဖန်နေပါတယ်အိန္ဒိယနိုင်ငံမှာချင်းပါမယ်အာဆီယံအိန္ဒိယနိုင်ငံသားကြီးဝန်ကြီ
ကျွန်တော်တို့ကလည်းဟောင်းကွန်ပျိုးစရာတော်တော့အပေါ်ချမှတ်ထားတဲ့သေးတံကိုစစ်ကောင်စီကပါအတီးဖြုတ်ခရာနဲ့ပတ်သက်လို့အမေရိကန်အစိုးရကပြင်းပြနေတာဖြစ်တဲ့သွားပါတယ်သူတို့ကိုကွန်ပျိုးစီစဉ်နေတဲ့ဆိုတဲ့သတင်းတွေဟာစစ်ကောင်စီရဲ့လူခွင့်အရေးနဲ့တရားဥပဒေစိုးမိုးရဲ့ဘော်ယူမဆိုင်ဘူးဆိုတာထပ်ပြီးတော့ပြသတာဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရနဲ့ press မတရားဖန်ဆီးထားသူအလုံးပြန်လုပ်ပေးဖို့အမေရိကန်ပြည်တော်စုကတိုက်တွန်းနေလို့လည်းရေးထားပါတယ်။ကနေဒါနိုင်ငံကတော့မြန်မာနိုင်ငံမှာဒီမိုကရေစီရဲ့လှုပ်ရှားသူကောင်းဆောင်တွေကိုတည်တံ့စီရင်ဖို့စစ်ကောင်စီဘက်ကအတည်ပြုလိုက်တဲ့အပေါ်ပြင်းထန်တဲ့ရှုံချတဲ့အကြောင်းကြေညာချက်ထုတ်ပြန်ပါတယ်။တူအနေနဲ့ဘသူ့အပေါ်မှာဖြစ်ဖြစ်ဘယ်နေရာမှာမဆိုတည်တံ့စီနာမျိုးကိုကန့်ကွက်တယ်လို့ကနေဒ ဒီနေ့ကနေ့ကပါပဲနေရာမှာမဆိုတည်ရန်ကိုစံညာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်တာမှမရှိမှဆိုရင်အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အလားတူပြင်သစ်အစိုးရကလည်းကိုချင်းမီကိုဖြိုးစရာတို့အပါဝင်လေးဦးကိုကွန်ပျူတာဆက်ကောင်စီကဆုံးဖြတ်တာဟာလှလခွင့်အတွက်လှရှားကာကွယ်သူတွေကိုပြစ်မှတ်ထားတဲ့နောက်ထပ်လှရဖြစ်တယ်လို့ပြင်သစ်တိုင်ယုံကလည်း Facebook လူမှုကွန်ရက်ဆက်မျက်နှာမှာထုတ်ပြန်ခဲ့ပါတယ်။ မတရားဖန်ဆီးထားသူအလုံးကိုပြန်လုပ်ပေးပါလို့လဲတောင်းဆိုထားပါတယ်လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့အပီအရှာကတော့အာဆီယံဖွဲ့နဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့တည်တံကိုအကောင့်ထဲမှာပေါအောင်ညှိနှိုင်းဆောင်တဲ့ကာကွယ်ဖို့တောင်းဆိုပါတယ်တကယ်လို့လားတည်တံအတိုင်းသူတို့ကိုကွန်မြူနီကေးရှင်ဆွေးနွေးတွေ့အေးနဲ့နိုင်ငံရေးလှုပ်ရှားမှုဖြစ်လိမ့်မယ်လို့အပီအရှာဥက္ကဋ Kukan, Tolamure, Chijevina, Pinejima, Sitaka, Tuye, Anna, Kaima, Shedin, Yesemuri, Tulo, Nelo, Yapi, Nintenelo, Luke, Yisaya, Asian Palima, Amamia, Pueutaga, Tokian, Chema, Piotavare. မြန်မာစစ်ကောင်စီကတော့ကိုဖြိုးစရာတော့နဲ့ကိုကြည်မီတို့အပေါ်ပြစ်ဒဏ်ချမှတ်ထားတဲ့ကိစ္စကိုတုံ့ပြန်ခဲ့တာနဲ့ပတ်သက်လို့ပြင်သစ်ဥရောပကုလသမဂ္ဂနဲ့အမေရိကန်နိုင်ငံကြားရဲ့ဝန်ကြီးဌာနပြောဆိုခွင့်ရှိသူတွေရဲ့တုံ့ပြန်မှုတွေဟာအကြမ်းဖက်မှုကိုအားပေးရရတယ်လို့သူများပြည်တွင်းရေးကိုဝန်ရောက်ဆွဲပတ်တဲ့လို့ရအဖြစ်ကံကြောင်းစစ်ကောင်စီနိုင်ငံကြားရဲ့ဝန်ကြီးဌာနက Union Popia Chenna Patapirole, Six O Dota Toyajang, Tahana Nanga Sasan Yigo Tiga Zinajang, Sigang Siga, Jenya Jet Topian Tri, Bedua Kevale.
Indiana Masolan et Jimbame, Asia Indiana and Jai Wunjima, Siwego, the Masikong Sinanga Jai Wunjiwa, Mapapo, India Soyama Sopia Lightjow, Indiana and Jai Wunjitana Piovale, the Marangama Tita Tinshare, Nangaya, Pubi Bell and Movie, Trouble Malamachi, Nangaya Kuza Pujim Machine, Poco Gobe, Asia Siwego Pijame, Sure, Asia Bodun Jet Die, Indiana Kulo Sopia Tang Sovare. စစ်ကောင်စီနိုင်ငံတိုင်းဝန်ကြီးမဟုတ်ဘဲနိုင်ငံတိုင်းဌာနကအရာရှိတဦးဒီစီဝေးဘက်ကိုတက်ဖို့အိန္ဒိယကဖိတ်ကြားခဲ့တယ်လို့အိန္ဒိယသတင်းတွေမှာရေးပါတယ်ဒီစီဝေးဘက်ကိုအိန္ဒိယဆိုင်ရာမြန်မာတမ်ပတ်ကြီးတက်ကောင်းတက်နိုင်ခြင်းရှိပေမဲ့ဘယ်သူမှမတက်ခဲ့ရင်မြန်မာနိုင်ငံကိုစားပြုတဲ့ထိုင်ကုန်ကိုအလွတ်ချထားမယ်လို့ပြောထားပါတယ်ဒီကိစ္စနဲ့ဆက်ဆက်ပြီးဆွေးနွေး ကျွန်တော်တို့ကအမေရိကန်ကာကွယ်ဝင်ကြီးနေနဲ့တရုတ်ကာကွယ်ဝင်ကြီးနဲ့တွေ့ပြီးမှစစ်တပ်ကသူ့ရဲ့အာဏာခိုင်မအောင်အမေရိကန်ကာကွယ်ဝင်ကြီးနဲ့တရုတ်ကာကွယ်ဝင်ကြီးနဲ့တွေ့ပြီးမှစစ်တပ်ကသူ့ရဲ့အာဏာခိုင်မအောင်အမေရိကန်ကာကွယ်ဝင်ကြီးနဲ့တရုတ်ကာကွယ်ဝင်ကြီးနဲ့တွေ့ပြီးမှစစ်တပ်ကသူ့ရဲ့အာဏာခိုင်မအောင်အမေရိကန်ကာကွယ်ဝင်ကြီးနဲ့တရုတ်ကာကွ
ပြောမြတ်ထားသလိုအာဆီယံဖွဲ့ဝင်နိုင်ငံအားလုံးကလည်းအန်ယူဂျီနဲ့လူသိချင်းကြားထိတွေ့ဆက်ဆံကြဖို့တိုက်တွန်းကြောင်းအရှိတောင်အာရှသုံးနိုင်ငံကိုခရီးထွက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနတိုင်ပင်ခံဒက်ရက်ရှော့လက်ရဲ့ပြောကြားချက်ကိုကိုးကားပြီးတော့စထရစ်တိုင်းသတင်းမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့ရှစ်လကုလအတွင်းအွန်လိုင်းဗီဒီယိုဆက်သွယ်မှုကတဆင့်အန်ယူဂျီနဲ့အမေရိကန ွေဆောင်ရွက်နေခဲ့ပြီးမြန်မာနိုင်ငံရဲ့ပဋိပက္ခပြည်လဲရေးကစစ်တပ်တစ်ခုထဲနဲ့ထိတွေ့ဆက်ဆံနေလို့မရဘဲအထိုက်အခံဒီမိုကရေစီအင်အားစုတွေနဲ့ပါထိတွေ့ဆက်ဆံမှုလိုအကြောင်းလဲ Derek Scholler ပြောတာကိုရေးထားပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပတ်ဆုံဟွန်အနေနဲ့လည်းတောအောင်ဆန်းစုကြည်အပါအဝင်မြန်မာနိုင်ငံထဲမှာသူတွေ့လို့တဲ့လူပုဂ္ဂိုလ်အလုံးနဲ့တွေ့ဆုံနိုင်မယ်လို့အမေရိကန်ကမျိုးလင်းကြောင်းလည်းသူကပြောပါတယ်။ Derek Scholler ဟာထိုင်း၊စင်ကာပူနဲ့ဘရူနိုင်းသုံးနိုင်ငံခီးစဉ်ကိုဂျွန်လ9ရက်နေ့ကစတင်ပြီးသူခီးစဉ်အတွင်းမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးကိစ္စတွေအပါအဝင်ပြည်ခဲ့တဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်လက်အကောင်အထည်ဖို့ကိစ္စတွေဆွေးနွေးသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောထားပါတယ
်။မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တရင်ချက်လက်ရယူခွင့်နဲ့လူထုချင်းစီရဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေစနစ်ကျညှင်းပယ်ခံနေရတာကိုနိုင်ငံကအတိုင်းဝိုင်းနေတဲ့နှုတ်ပိတ်မနေတင်ဘူးလို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာထုတ်ကိုယ်စားလှယ်တွေကပြောပါတယ်။သူတို့ကစစ်ကောင်စီကအင်တာနက်သုံးစွဲမှုကိုကန့်တတ်တာဖျက်တောက်တာonline စင်စာလုပ်တာထောင်လန်းတာတွေလုပ်တာကိုပြစ်တင်ပြီးဇွန်လ9ရက်နေ့နေစွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်စစ်တပ်ရဲ့ဆန့်ပြတိုက်ခိုက်မှုကြားမှာလူကြုံတဲ့နေရာပုံခိုးဖို့လိုအပ်သူတွေအခြေအနေဆိုးတဲ့စီးပွားရေးနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေကြားကရုံထွက်နိုင်အောင်စူးစမ်းနေသူတွေအပါအဝင်မြန်မာပြည်သူမြောက်များအတွက် online ပေါ်မှာချက်လက်တွေရနိုင်ဖို့ဟာတည်ရေးရှည်ရေးတပြားအရေးကြီးနေတယ်လို့အထူးကိုယ်စားလှယ်တွေကထုတ်ပြန်ချက်မှာပြောထားပါတယ်စစ်ကောင်စီတွေဟာ digital နည်းပညာနဲ့ပါအာဏာရှင်ဖြစ်အောင်စူးစမ်းနေတယ်လို့သူတို့ကဆွဆွဲပါတယ် စစ်တပ်ဟာသူတို့ရဲ့ကြမ်းကြုတ်ရက်ဆက်တဲ့လုပ်ရက်ကိုဖုံးကွယ်ဖို့အင်တာနက်ကန့်သတ်ချက်တွေလုပ်နေတာလို့လည်းသူတို့ရဲ့ထုတ်ပြန်ချက်မှာရေးထားပါတယ်။မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီလနေ့ကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအင်တာနက်ဆက်သွယ်မှုတွေကန့်သတ်ခဲ့ပါတယ်။မြန်မာပြည်သူပြည်သူတုံများတဲ့ Facebook လူမှုကွန်ရက်ကိုမဝင်နိုင်အောင်ပိတ်ခဲ့ရာကြောင့် VPN ကွန်ရက်တွေတဆင့်ခံတုံးနေကြပါတယ်။ စစ်တပ်ကနေမြင်းရှင်းလေးလုပ်နေတဲ့စကိုင်းတိုင်း၊မကွေးတိုင်း၊ကယားပြည်နယ်၊ချင်းပြည်နယ်တွေဘက်မှာလည်းနေရာတော်တော်များများအင်တာနက်လိုင်းတွေဖြတ်တောက်ထားပါတယ်။စစ်တပ်အာဏာသိမ်းပြီးတိတ်မကြာခင်မှာပဲအီလက်ထရောနစ်ဆက်သွယ်ဆောင်ရွက်ရေးဥပဒေကိုပြင်ဆင်ခဲ့တယ်လို့စိုက်ဘာဥပဒေကိုလည်းပြဋ္ဌာန်းနိုင်ဖို့ပြင်ဆင်နေတာပါ။
တောင်အောင်ဆန်းစုကြည်ပေါ်ဆိုရလိုအပ်ချက်အလက်တွေကြောင့်ရှွမ်းတာနာနဲ့တောင်အောင်ဆန်းစုကြည်အပြင်အန်ဒီအစိုးရလက်ထက်ကစီမံပဏာဝန်ကြီးတွေဖြစ်ကြတဲ့ဦးစိုးဝင်း၊ဦးကျော်ဝင်းနဲ့တူဝန်ကြီးဦးဆက်အောင်တို့အပေါ်ပူးတွဲတရားစွဲထားတဲ့အမှုဖြစ်ပါတယ်။စွဲချက်တင်လိုက်တဲ့အပေါ်တောင်အောင်ဆန်းစုကြည်တို့ဘက်ကအယူခံတင်မယ်လို့စုံစမ်းသိရှိရပြီးတရေလိုဖြစ်တဲ့ရေမှုအောင်မျို ကျွန်တော်တို့ကသူတို့မှပြင်မရှိဘူးလို့တရားရုံးကိုပြောကြားခဲ့ပါတယ်။ရှွန်တန်နာရဲ့လက်ပ်တော့ကွန်ပျူတာထဲမှာတွေ့ရှိတဲ့ဆော့ဝဲဆရာတွေဟာနိုင်ငံအတွက်အကျိုးရှိအောင်ဆော့ဝဲတဲ့ကိစ္စတွေဖြစ်လို့ရုပ်ဝတ်ချက်အုပ်ဂရီနဲ့ညှိစွမ်းတဲ့ဆော့ဝဲဆရာတွေမဟုတ်ဘူးလို့တရားရုံးမှတောင်းဆန်စုကြည်ကပြောခဲ့တယ်လို့လည်းပြောပါတယ်။ ဩစတြေးလျနိုင်ငံအဖြစ်တဲ့ရှွန်တန်နဲ့အပေါ်မြန်မာနိုင်ငံအစိုးရလိုအပ်ချက်အုပ်ဂရီချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့လည်းစစ်ကောင်စီကတရားစွဲထားပါတယ်။ကျန်းနာပွဲမှာလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုကိုလည်းကြားနာခဲ့ပါတယ်။စီးပွားရေးပညာရှင်ဌာနကအမှုတွေနဲ့ပတ်သက်လို့သူရှိနေတွေကို VOA ကဆက်သွယ်မြန်မြန်ခဲ့ပေမဲ့အမှုစစ်ဆေးနေတဲ့ဖြစ်လို့ဖြေဆိုဖို့ငင်းဆန်ကြပါတယ်။ဩစတြေးလျတန်ယုံဖက်ကလည်းတစုံတရာမှတ်ချက်ပေးပြောဆိုခြင်းမရှိပါဘူး။
သူရဲ့အမှုကြမ်းတာပွဲတွေမှာလဲဩစတြေးလျတန်ယုံတာဝန်ရှိသူတွေကိုစစ်ကောင်စီကလာရောက်ကြမ်းတာခွင့်မပေးပါဘူး။စစ်တပ်အာဏာသိမ်းပြီးနောက်မှာဖမ်းဆီးခဲ့တဲ့သူ့ကိုလှုပ်ပေးဖို့ဩစတြေးလျအစိုးရကတောင်းဆိုထားတာပါ။ဒီစွာချက်တင်ခဲ့တဲ့မြန်မာနိုင်ငံအစိုးရလိုအပ်ချက်အုပ်ဝင်ချိုးဖောက်မှုနဲ့ပြည်ရှိတယ်လို့ဆုံးဖြတ်ရင်တော့ထောင်နဲ့ဆက်လေးနဲ့ကြာခံရနိုင်ပါလေ။မြန် ဒီနေ့ကျွန်တော်တို့ဒီနားထဲမှာလာဖို့ရှိပါတယ်ခုနေ့ရတဲ့ကျွန်တော်တို့ဒီနားထဲမှာလာဖို့ရှိပါတယ်လို့ ILO မြန်မာဌာနကိုယ်စားလှယ်မစ္စတာဒွန်ဂလင်းလီကILOကမကြာမီထုတ်ပြန်လိုက်တဲ့အစီအခံစာမှာပြောထားတာပါဒါကြောင့်မြန်မာနိုင်ငံကကလေးလှုပ်သားတွေအတွက်အွန်လိုင်းလေ့လာရေးစီစဉ် ဒီအဖက်ဖွဲ့စည်းတွေလူမှုဝန်ထမ်းဖွဲ့စည်းတွေနဲ့အလုပ်ရှင်တို့သမားဖွဲ့စည်းတွေကတစ်ဆင့်ကောင်ထယ်ဖော်ဖို့ညှိနှိုင်းဆောင်ရွက်နေတယ်လို့ILOကပြောပါတယ်။ဒါပေမဲ့ILOလိုနိုင်ငံတကာဖွဲ့စည်းတွေတောင်မှမြန်မာနိုင်ငံမှာလုပ်ငန်းဆောင်တာတွေကောင်ထယ်ဖော်ဖို့အထူးခက်ခဲတာကြောင့်သူတို့အခုလိုရပ်ဖက်ဖွဲ့စည်းတွေကလုတ်ကန်ရမယ့်အစီအစဉ်တကယ်ဖြစ်မြောက်ပါမလားဆိုတာကိုတော့
ကျွန်တော်တို့ရဲ့အမှုဟာပြည်ခရက်နှစ်အတွင်းအမြင့်ဆုံးတရောက်ခဲ့တယ်လို့ကုလသမဂ္ဂမူရင်တပ်ဖြည့်ရေးအစိုးရကစာမှာဖော်ပြပါရတယ်။မြန်မာနယ်စပ်ရွှေသတိကဏ္ဍမှာကိုဗစ်ကရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုကိုအခွင့်အကောင်းယူပြီးတော့မူရင်တိုင်းနဲ့လက်နက်ကင်တပ်တွေကမနစ်2023ခုနှစ်အတွင်းအခုလိုတိုးချဲ့ထုတ်လို့ဖြန့်ဖြူးခဲ့တာလို့ကုလသမဂ္ဂမူရင်စေဝါနဲ့ရာဇဝတ်မှ UNODC ကထောက်ပြထားပါတယ်အရှိန်နဲ့အရှိတောင်အာရှတခွင်ဒါရုနီထုံမွေးရစေနောက်ဆုံးအခြေအနေနဲ့2022ခုနှစ်စိန်ခေါ်မှုများဆိုတဲ့ကောင်းစင်နဲ့ UNODC အစီအခါစာအရရှေ့သရိကန်ဒေတာအပြင်ဖက်မှာဒီဆက်ရောင်တွေကျဆင်းသွားခဲ့ပေမဲ့လို့ထုတ်လွှင့်မှုကဆက်လက်မြန်မာနေရလို့ဖော်ပြထားပါတယ်။ဒီအတော့အတွင်းမှာပဲရှေ့သရိကန်ဒေတာကနေထိုင်းနိုင်ငံနဲ့စိတ်ကြွဆေးပြားတဲ့အလုံးရင်းနဲ့ဝင်လာနေပြီးဒီတဲ့ဘအတွင်းမှာကို3ရက်အတွင်းစိတ်ကြွဆေးပြား16တန်းဖက်ငွေတန်း3000ဖို့အထိဖန်ဆီးမိကြကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။
တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်တဲ့ကိုဝင်းခမ်းမောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်နိုင်ငံတကာသတင်းတွေကိုလည်းအလဲပေးကြပါမယ်။3လခွဲလောက်ရုရှားတပ်တွေထိုးစစ်ဆင်နေတဲ့ယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်ပြည်နယ်ကဆာဗီယိုဒေါနက်စ်မြို့ကိုရုရှားတပ်တွေအများဆုံးထိန်းချုပ်ထားလိုက်ပါပြီး American ပြည်တော်စု Los Angeles မြို့မှာတော့ America တိုက်နိုင်ငံများထိပ်သီးစီးပွဲကျင်းပနေပါတယ်။ထိုင်းနိုင်ငံမှာဆေးကြောက်ကိုတရားဝင်စိုက်ပျိုးရောင်းချခွင့်ပေးလိုက်ပြီဖြစ်ပါတယ်။ဒီလိုတပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မအီးတန်စင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
သုံးလကွယ်လာရုရှားတပ်တွေထိုးစစ်ဆင်တဲ့ယူကရိန်းရှေ့ပိုင်းဒေါမတ်စ်ပြည်နယ်ကဆာဗီယာဒေါနက်စ်မြို့ကိုရုရှားတပ်တွေအများဆုံးထိန်းချုပ်ထားပါသည်။ယူကရိန်းရှေ့ပိုင်းဆာဗီယာဒေါနက်စ်မြို့တိုက်ပွဲကအခက်အခဲဆုံးတိုက်ပွဲတစ်ခုဖြစ်ပြီးတော့ဒေါမတ်စ်ဒေသအတွင်းဒီတိုက်ပွဲရဲ့အရေးပါပုံအကြောင်းကိုယူကရိန်းတပ်မှဖလော်ဒီမီယာဇီလင်စကီကဂျွန်လ၈ရက်နေ့ဗီဒီယိုမင်ခွ Donetsk မျိုးပြင်ကိုတက်ဆုတ်ခဲ့ရပါသည်ပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့တန်ပြန်ထိုးစစ်ဆင်နိုင်ခဲ့လို့ဒီမျိုးတဝက်လောက်ကိုယူကိန်းတက်တွေထင်းချုံနိုင်ခဲ့ပေမဲ့ရုရှားဘက်ကပုံကျပြီးတော့လေကြောင်းတိုက်ခိုက်မှုတွေစတိုက်လုံလာပြီးတဲ့နောက်မှာမဖြစ်မနေယူကိန်းတက်တွေဆုတ်ခွာခဲ့ရတဲ့အကြောင်းလူဟန်စီနဲ့အုပ်ချုပ်ရေးမှူးစာဟီဟိုက်ဒါကအာဘီစီယူကိန်းသတင်းဌာနကိုပြောခဲ့ပါသည် ယူကရိန်းရှိပိုင်းကိုအဓိကထားပြီးတော့သတင်းပတ်တင်တဲ့အခြေတိုက်ပွဲဆင်နာပြီးတဲ့နောက်ပိုင်းမှာအခုလူဟန်စီနဲ့အာလုံနီဘာကိုရုရှားတပ်တွေထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူကတင်ပြပေးထဲမှာပြောပါသည်။လီမန်နဲ့ဆာဗီတိုဟတ်မျိုးအပြင်ဒီပြည်နယ်တွေကတခြားမျိုးစံကမျိုးကိုလည်းရုရှားတပ်တွေကတင်ထားတဲ့အကြောင်းသူကပြောပါသည်။ ဒီသတင်းပတ်ထဲမှာအမေရိကန်ပြည်အောင်စုလော့စ်အန်ဂျလိစ်မြို့မှာအမေရိကတိုက်နိုင်ငံများထိပ်တီးစီဝေးပွဲကျင်းပခဲ့ပြီးတော့ကမ္ဘာစိန်ခေါ်မှုတွေကိုဒေတာတွေမိတ်ဖက်နိုင်ငံတွေနဲ့အတူတွဲပြီးတော့ဖြည့်ရှင်းသွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကကတိပြုလိုက်ပါတယ်။ကမ္ဘာအနောက်ဖက်ကျန်းမာရေးအမေရိကတိုက်နိုင်ငံတွေကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုခိုင်မအောင်လုပ်ဖို့ကိုလည်းသူကကတိ เมกาไดเลบังกาเนเมกันเตียงซูซิโกเตียมวนชุยเตียงจีซาโบจูซาตุรีลายอกเตปิตนาชีเนเจมาเบเพคินหนองโจเปียวสนิทจาผิดเตนักงานชุยเตียงจีซาโมกาเมกันเตียงซูอปาวินอาลองเยซีวายด้วยกาวเมเมเลเตียมวนชุยเตียงจีชารากูรอละมะคันไนมูโลตะมะไปเดงกาจอนลาชีเยเนเมงกูเดมาเทตวินเปียวตากันมาดิเมกาไดนักงานมีตายาวาเปียวปูเนเตียวเยออซาโนมอมูโกเชิงเวชาหนิไนบุด้วยดีเทดีซีเวเปโกจินปานียาวา เทดีซีเวเปโกลูคุยมาเตมะกาวเนคิวบาเวเนซุเอลาเนนิโกวากวานักงานรีโกมาเพิกจาเดตั่วเม็กซิโกควาเตมาลาอปาวินตะชุอเมริกาไต่นักงานรีกากาวซองรีกาตะเบ้งมาปิยอมาเตจาบาวูยักคูเรียกาดีเซนแปดรีตวินดงจีซันแตปิโลมูรีฮาตะเมยันโลเดตีเนมูโกเปียจาเซเยลุเยผิดเตจาวเม็กแกนตุยนักงานจายวนจีวนดีแชมเมนกาเปียวบาดีทาเปียมยักคูเรียอะนีเนตุยซุซุเนมูซะกะวายโกเปียลาโบ တောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်ဒုနိုင်ငံသားရေးဝန်ကြီးပဲပူးတွဲသင်းစာရှင်တွေပဲတွေ့မှာတိုက်တွန်းသွားခဲ့ပါတယ်။တောင်ကိုရီးယားသမ္မတတင်ဟွန်းဆုပ်ယိုပြီးခဲ့တဲ့လမှာအာဏာလက်ခံရပြီးတဲ့နောက်ကျင်းပလာဖြစ်ပေမဲ့လည်းမြောက်ကိုရီးယားကအခုရပိုင်းမှာဒုံးကျည်စက်တပ်ပြုလုပ်မှုတွေစက်တိုက်လှုပ်လာနေရကြောင်းဒီစီဝေးပွဲရေးပါမှုကိုမိမောင်းထုတ်ပြန်နေပါတယ်။မြောက်ကိုရီး ကိုဖျားထားပါတယ်။ကမ္ဘာကိုဗစ်ကူးစက်မှုကပ်ဘေးနဲ့ရင်ဆိုင်နေရတဲ့ပတ်သက်ပြီးတော့ပြောကြရမှာတော့မြောက်ကိုရီးယားနိုင်ငံမှာကိုဗစ်ကူးစက်ပြန့်ပွားနေတဲ့အကြောင်းပြည်ခဲ့လာတွင်အတည်ပြုခဲ့ပြတဲ့နောက်ရောဂါပိုးကူးတာရေးအတွက်အခက်အခဲနဲ့ရင်ဆိုင်နေရတဲ့မြောက်ကိုရီးယားအနေနဲ့ကိုဗစ်ဆိုင်ရာကူညီရေးကိုလက်ခံဖို့ကိုလည်းတောင်းကိုရီးယားဒုနိုင်ငံသားဝန်ကြီးချိုဟျွန် ဆိုကားပြောဆိုမှုတွေစတိုက်ခံရပြီးနောက်အခုလိုတမန်တော်မူဟာမက်အကြောင်းကိုတုံ့ပြန်ခဲ့တာဆိုပြီးတော့သူကတွေ့တဲ့လူမှုကွေရပေါ်မှာပြီးခဲ့တဲ့တင်းဝင်နေတဲ့ငါကြီးခဲ့ပြီးမယ်လေနောက်ပိုင်းမှာဒီရေးသားချက်ကိုပြန်ပြီးတော့ဖြုတ်ချခဲ့ပါတယ်မက်ဂျီနဲ့ဒေါသထွက်နေကြတဲ့မူဆယ်စနားပြသူတွေဂျွန်လ6ရက်နေ့မှာမွန်မိုင်းမြို့မှာဆွေးခဲ့ကြပါတယ်ကာတာနဲ့ကွေနိုင်ငံတွေကသူတို့ ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိသူနှစ်ယောက်မှာတယောက်ကိုယာရုချပြီးတော့တယောက်ကိုပါတီကနေထုတ်ပယ်ခဲ့ပြီးပါတိုင်းဆိုင်ရာပုဂ္ဂိုလ်တွေအပေါ်စော်ကားပြောဆိုတာကိုလည်းလူသိချင်းကြားရှုတ်ချတဲ့ဆိုပြီးတော့ညညာချက်ထုတ်ပြန်ခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နမိန်ဒရာမိုဒီ2014အာဏာရပြန်နောက်ပိုင်းဟိန္ဒူအမျိုးသားရေးဝါဒီတွေရဲ့မွတ်စလင်လူနည်းစုရဲ့ပေါ်မှာ ဒီမိုကရေစီရဲ့တကြလှုပ်ရှားသူလေးဆယ်ခုနှစ်ယောက်ကိုကျွန်တော်ဖော်ပြနေတာကစပြီးတော့ရုံးတင်စစ်ဆေးပါတယ်။သူတို့ဟာ2021ပြည့်နှစ်မှာတရားမဝင်ပနာမရွေးကောက်ပွဲကျင်းပဖို့လှုပ်ဆောင်ခဲ့ရကြောင်းအမျိုးသားလုံခြုံရေးဥပဒေအရအပြတ်မှပူးပေါင်းကြံစည်မှုနဲ့ဆွေးကြတဲ့တရားစွဲဆိုခံထားပါ။ဟောင်ကောင်ဥပဒေပြုလွှတ်တော်မှာအများစုရွေးကောက်ခံထားရတဲ့လွှတ်တော်မှတ်တွေကသူတို့ရဲ့လုံခြုံ တ်မှတ်ထားတဲ့စေချောက်ကိုဂျွန်လ9ရက်နေ့ကစပြီးတော့တရားဝင်စိုက်ခွင့်နဲ့သုံးဆွဲခွင့်ပြုလိုက်ပါလေ။ဒါကြောင့်အာရှနိုင်ငံတွေထဲမှာစေချောက်ကိုတရားဝင်ခွင့်ပြုရပထမဆုံးနိုင်ငံဖြစ်လာပါလေ။ဂျွန်လ10ရက်နေ့ကစပြီးစေချောက်ပြိုးပင်အစီအတန်းကိုလည်းစိုက်ပြိုးလို့သူတွေအတွက်ဖြန့်ဝေပေးသွားခဲ့ပါလေ။စီကြောက်ကိုအခုလိုတရားဝင်ခွင့်ပြုတဲ့ဆိုပေမဲ့လည်းကျန်းမာရေးလိုအပ်ချက်အတွက်ကုနေအိမ်အတွင်းမှာသုံးဆွဲဖို့အဓိကခွင့်ပြုတာဖြစ်ပြီးအများပြည်သူသွားလာတဲ့နေရာတွေမှာအပျော့သုံးဆွဲတာမျိုးကိုတားမြစ်ထားပါတယ်။ဝေယူသုံးဆွဲနိုင်တဲ့ပမာဏကိုလည်းကန့်သက်ထားတာပါ။တကယ်လို့လူများကြားမှာစီကြောက်ကိုအပျော့သုံးဆွဲရင်ထောင်ဒဏ်3လကျခံရနိုင်တယ်လို့အမေရိကန်ဒေါ်လာ980နဲ့ညီများတဲ့ထိုင်းဘတ်ငွေ2000ကျွဲတန်ဆောင်ရမှာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းကိုဗစ် -19 ကူးစက်မှုနဲ့တိုက်ဆုံမှုတွေကြာဆင်းလာတဲ့ဆိုပေမဲ့လည်းဒီကပ်ဘေးကလွန်မြောက်တဲ့အဆင့်ကိုမရောက်သေးတာကိုသတိပြုကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကဆူဒန်နိုင်ငံဂျနီဗာမြို့မှာဂျွန်လ10ရက်နေ့သတင်းစာရှင်းလင်းပွဲအတွင်းမှာသတိပေးပြောဆိုခဲ့ပါသည်။တစ်ချိန်တည်းမှာပဲကမ္ဘာနိုင်ငံတချို့မှာစတင်ကူးစက်နေတဲ့ Monkeypox ကြောက်ရောဂါနဲ့ပတ်သက်လို့နိုင်ငံပေါင်း29နိုင်ငံမှာကူးစက်သူ1000ကျော်ရှိနေတဲ့အကြောင်းသူကပြောပါသည်။ကလေးငယ်တွေနဲ့ကိုယ်ဝန်ဆောင်မိခွန်းတွေကြားကူးစက်ဖို့ပို့ပြီးတော့လွယ်ကူနိုင်နေဆိုပြီးတော့လေ WHO အကြီးအကဲကသတိပေးထားတာပါ။ဒီရောဂါဖြစ်ပေါ်တဲ့နိုင်ငံတွေမှာကူးစက်မှုတွေပိုဆိုးမလာခင်ရောဂါထိန်းချုပ်ရေးလုပ်ငန်းတွေကိုထိထိရရောက်ဆောင်ရွက်ဖို့ကလေးသူကတိုက်တွန်းထားပါတယ်ရှင်
။တပတ်တွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီးတန်းစင်နှက်ဆက်ပေးတော့တာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုဝင်းမင်းကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ကာကွယ်ဝင်ကြီးအနေနဲ့တရုတ်ကာကွယ်ဝင်ကြီးနဲ့တွေ့ပြီးမှတရုတ်ရဲ့ရန်လိုမှုတွေကနေအာရှနိုင်ငံတွေကိုကာကွယ်ပေးမယ်လို့ကတိပေးလိုက်ပါတယ်။ထိုင်ဝမ်ပါဝင်အာရှနိုင်ငံတွေပေါ်တရုတ်ရဲ့ပုံမှုရန်လိုလာနေတာကိုဆန့်ကျင်ကာကွယ်ပေးအစီအစဉ်ကိုကာကွယ်ဝင်ကြီးလွိုက်အော့စတင်ကစင်ကာပူရှန်ဂရီလာဆွေးနွေးပွဲမှာဒီနေ့ချပြလိုက်တာပါ။ရုရှားကြီးကျော်စစ်ပြီးအာရှဘက်မှလည်းတရုတ်ကလာတူလှုပ်လာမှာကိုနိုင်ငံတကာစိုးရိမ်မှုတွေရှိလာပြီးအရှဒေတာတွင်တရုတ်နဲ့တင်းမာမှုတွေကိုစစ်ပွဲပဋိပက္ခအဆင့်ရောက်မလာစေရေးဝိုင်းကင်တွေဖြင့်ရှင်းနေကြချိန်မှာဝန်ကြီးအော့စတင်ကအခုလိုပြောလိုက်တာပါခင်ဗျာမြန်မာစစ်ကောင်စီကနောက်နှစ်ကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲတွေမှာလွတ်လပ်မျှတမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဌာနတိုင်းမကန်ဒက်ရက်ရှော်လက်ကပြောလိုက်ပါတယ်ရွေးကောက်ပွဲဟာလွတ်လပ်မျှတဖို့မရှိဘဲဒေတာတွင်နဲ့နိုင်ငံတကာကိုလှည့်စားဖို့ကြိုးပမ်းမှုတစ်ရပ်သာဖြစ်လာလိမ့်မယ်လို့နိုင်ငံသားတိုင်းမကန်ရှော်လက်ကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ရှန်ဂရီလာအာရှဒေတာတွေလုံခြုံရေးအစည်းအဝေးမှာပြောလိုက်တာပါဒီဆင်နွေးပွဲမှာတက်ရောက်ဆွေးနွေးနေသူတူဖြစ်တဲ့ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်နော်လင်းဟေစာကလည်းဒီရွေးကောက်ပွဲကနေမှန်ကန်လျော်ညီးတဲ့ရပ်ဘက်အုပ်ချုပ်ရေးတရားဖြစ်လာဖို့မြန်မာလူထုကမယုံကြည်ဘူးဆိုရင်တော့ဒါဟာနောက်ထပ်အကြမ်းဖက်မှုတွေအတွက်အစပြုချက်ဖြစ်လာနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်ဒါပေမဲ့လည်းဒီပွဲကိုတက်ရောက်ဆွေးနွေးနေတဲ့ထိုင်းနိုင်ငံရဲ့ဌာနကိုယ်စားလှယ်မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်ချက်တွေကိုနားလိုက်ပေမဲ့အရေးယူမှုတွေပြစ်တင်မှုတွေဝေဖန်မှုတွေလုပ်နေတာကထိရောက်မှာမဟုတ်ဘူးလို့လည်းဆိုလိုက်ပါတယ်။မြန်မာစစ်ကောင်စီကောင်ဆောင်အနေနဲ့အတိုက်ခံတွေကိုတည်ထောင်စီရင်ဖို့ပြင်ဆင်နေတာကိုပြန်စင်းသားဖို့အာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။88မျိုးဆက်ကောင်ဆောင်ကိုချင်မီနဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်မဟောင်းကိုဖြိုးစီရသောအပါအဝင် လေးဦးကိုစစ်ကောင်စီနဲ့နောက်ဆုံးတည်တံ့တီကျူပြီးထောင်ကဆက်လက်ဖို့သာကြံကြရလို့ပြောပြီးမှာအခုလိုတောင်းဆိုလာတာပါစစ်ကောင်စီကောင်ဆောင်ဘုချုပ်မှုကြီးမေယောင်းလိုင်းနေနဲ့အခုလိုဆုံးဖြတ်တာပြီးဖြစ်တာပေါ့အာဆီယံအဖွဲ့ဝင်တွေအပြင်နိုင်ငံတကာမိတ်ဖက်တွေကလည်းအထူးစိုးရိမ်နေပါတယ်လို့ဝန်ကြီးဟွန်ဆန်ကမနေ့ကပို့တဲ့စာပဲရှင်းပြထားပါတယ်။ ရင်းကြောင်ကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကအလေးမှာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်းလွင့်အင်ဂျင်နီယာတွေကတော့ Charleston Mock နဲ့ဒီယန်ဝမ်တို့ဖြစ်ပါတယ်။VOA American တန်ရဆနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညကိုနိုင်ကနေဆက်နိုင်ရှိလိုင်းလို့ပြီးတော့30နှစ်59မိနစ်တရားကိုယ်တွေကနေအတန်းလွင့်ပေးခဲ့တာဖြစ်ပါတယ်။VOA ကိုနားဆင်နေတော်လဲကျေးဇူးတင်